မြန်မာနိုင်ငံစာစုရုံးနှင့်အထိတ်အမှတ်တက်ကြီးစာပေပညာရှင်များကရော့ပွဲကိုမြန်မာနိုင်ငံဆိုင်းဆရာအတင်းကရန်ကုန်မြို့တော်ခမ်းမမှာမနေ့ကကျင်းပခဲ့ရမှာစစ်ဆိုးရလက်ထက်အာဏာကြီးမားခဲ့တဲ့စစ်ထောက်လိုင်းရေးအဖွဲ့ရဲ့ညွှန်ကြားမှုဟောင်းဗိုလ်ချုပ်ကြီးဦးခင်ညွန့်ကကရော့ကန်ပုဂ္ဂိုလ်တယောက်အနေနဲ့ပါဝင်ခဲ့တာဖြစ်ပါတယ်။ဒီပေါ်မှာဆိုင်းဆရာအတော်များများကလက်မခံကြသလိုကရော့ပွဲမပြီးခင်အခမ်းအနားကနေထွက်ခွာခဲ့ကြတဲ့ဆိုင်းဆရာတွေလည်းရှိခဲ့ပါတယ်။ဆိုင်းဆရာတချို့အပါအဝင်ဒီကိစ္စကိုလက်မခံကြတဲ့သူတွေကသူတို့ရဲ့လူမှုကွန်ရက်စာမျက်နှာတွေမှာအတီးတီးဖွင့်ဟထားကြတာတွေလည်းရှိပါတယ်။တက်ကြီးစာပေပညာရှင်အနေနဲ့ကရော့ကန်ပုဂ္ဂိုလ်နေရာဟာသူ့နေရာမဟုတ်တဲ့အတွက်လက်မခံတာလို့ဆရာဦးကိုလီအင်းဝဂုံကြီးက RFA ကိုပြောပါတယ်။
အဲ့တော့သူတို့လုပ်ကျင်တာလူပါကျုပ်လို့ပတ်တယ်သူတို့ကအဲ့ဒါတွေကိုကျွန်တော်ခွင့်လွတ်တယ်။ဟုတ်ပါဘူး။နေရာမှားနေတယ်။သူကဆိုင်းဆရာတွေဝင်လာတာတော့ဒီနေရာတော့လက်မခံနိုင်ဘူး။ဒီအခါသာကြီးဒီအကျိုးကြီးတွေနဲ့ဒီရင်းကြီးကြီးတိဆောက်လို့မရဘူးဆိုတော့လည်းပြပါတော့တော်တော်ကြီးနေတော့ဒီတိဆောက်လို့မရဘူးဆိုတော့ပြပါတယ်အမျိုးတွေအကားရတွေစိုက်မော်အကွာမျိုးရောက်ကြတော့မို့နေရာမှားနေတယ်ဘယ်သူမှတာဝန်ရှိတယ်လေမြန်မာနိုင်ငံသားပြီးစိုက်ဆရာသင်းတာဝန်ခံတဲ့လူမှရှိတာကအားကြောက်ကြောက်ထွက်လာတာတော့စိုက်ဆရာသင်းဥစ္စာနဲ့အမှုဆောင်ကဆရာကြီးကစိတ်ကျလုံးကြောက်ပါဦ
းဆရာဦးကိုလင်းအင်းဝကုံကြီးဟာမြန်မာနိုင်ငံဆိုင်းဆရာအတင်းကပြပို့မဲ့ဒီနှစ်အတွက်ကရော့ပစ္စည်းတွေကိုလက်ခံမှာမဟုတ်ကြောင်းလဲသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်။အလားတူပဲကရော့ပွဲကိစ္စနဲ့ပတ်သက်ပြီးဆရာဦးချီဦးညိုကလည်းခုလိုပြောပါတယ်
။အမီလေးဆရာမင်းလူကြီးကရော့ပွဲတဲ့ဘလုံးတော်ရေးလို့မရတော့ပါဘူးကွယ်ချီဦးညိုဒါပဲရတာ။အခုအလုံးနဲ့သူ့ရဲ့တိုင်မင်းလူဟာဘာဒီဖြစ်ကုန်ရပြီလဲဆိုရယ်ခင်ဗျာတပုတ်ကြီးရဲ့အတွက်အောင်ခင်နဲ့ကြားရပါတယ်။လူပေဥပါဒုကွယ်လွန်တဲ့အချိန်မှာဇာပနကိုလက်ရှိကြီးတန်လာနဲ့လာပြီးတော့ပြရပါမယ်။ပြီးတော့ချက်ချင်းပြန်ခေါ်လာတာ။အဲ့တော့ဒီနေ့ဆရာမင်းလူကြီးဆရာတို့တော့ဘယ်လိုလဲ။ငလုံးတော်ရင်းလို့မရတော့ပါဘူးကွယ်ဆိုရယ်။ဒီပို့စီရဲ့နောက်ွယ်မှာဘာသဘောရတွေရှိတယ်ဘယ်လိုပြောချင်လဲဆိုတာလေးကိုပေါ့ပေါ့နေရပါတယ်
။ဒါပြင်မင်းကအခမ်းအနားကိုတက်ရောက်ခဲ့တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ဘူချုပ်ကြီးဟောင်းတို့ရဲ့ဓပုံတွေလူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးဒီပေါ်မှာနိုင်ငံရေးအတိုင်းဝိုင်းဘက်ကလည်းဝေဖန်မှုတွေရှိနေပါတယ်။လက်ရှိအချိန်မှာအာဃာတတွေမရှိကြောင်းပြသနိုင်ဖို့သာလိုတယ်လို့ဒီနေ့မနက်ကပြုလုပ်ခဲ့တဲ့ပြည်တော်သားအင်အားစီမံကိန်းပနက်ရိုက်ခန်းနာမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမီဒီယာတွေကိုပြောကြားခဲ့ပါတယ
်။အခုအချိန်မှာခန်းပြီတောင်းဖို့ထမ်းဆောင်ခွင့်ရတဲ့အချိန်မှာကျွန်တော်တို့ကတုံ့လဲ့တွေကိုထားပြီးတုံ့ပြန်နေဖို့လိုအပ်ပါတယ်။ကျွန်တော်တို့ရဲ့စိတ်စေတနာကျွန်တော်တို့ရဲ့ဘုရားပြန်တဲ့တင်ပြတဲ့ခါခဲ့တဲ့ဆရာကျွန်တော်တို့ကအခါရတရားတွေမရှိဘူးဆိုတော့အချိန်လေးကိုကျွန်တော်တို့ဘက်ကရင်ထဲမှာရှင်းရှင်းကျွန်တော်တို့ပြသနိုင်ဖို့ဒီပါလေ
88မျိုးဆက်ငင်းချင်းနဲ့ပွင်လင်းလူဖွဲ့စည်းကကိုမင်းကိုနိုင်ကတော့မြစ်တိအကြောင်းနဲ့များလူတက်ကောင်ကိုပုပ်ကိုကရော့ခံဖြစ်ကြောင်းမကြံကြလေနှင်းဆိုပြီးလူမှုကွန်ရက်မှာတင်ထားပါတယ်အလားတူပဲလက်ရှိလွတ်တော်ကိုယ်စားလှယ်တာဝန်ထမ်းဆောင်နေတဲ့သူတွေအပါအဝင်နိုင်ငံရေးအတိုင်းအဝိုင်းဘက်ကလည်းဒီကိစ္စပေါ်မှာဝေဖန်ရှုတ်ချတာတွေရှိနေပါတယ်တကြီးစာပေပညာရှင်တွေကရော့ပွဲမှာဘူချုပ်ကြီးဟောင်းကိုကရော့ကန်ပုတ်ကူအနေနဲ့ရွေးချယ်ရတဲ့အကြောင်းကိုမြန်မာနိုင်ငံဆိုင်းဆရာအသင်းဥက္ကဋ္ဌမနုဿဦးကျော်ဝင်းကခုလိုပြောပါရယ
်ကရော့ကန်စင်းနဲ့ဆိုတာဘယ်လိုပုတ်ကူကြီးပါမယ်ဆိုတာမူချထားပြီးသားပဲသူမျိုးမရွေးဘူးဘာသာမရွေးဘူးဆင်းရဲချမ်းသာမရွေးဘူးနိုင်ငံရေးအယောင်အတွေးမရွေးဘူးအသက်ဆိုင်ရာပုတ်ကူနေတိုင်းနဲ့မြို့နယ်ကသူကဒီလိုအရေးအတွေးသတ်မှတ်ချက်တွေနဲ့ပြည်စုံတယ်ဆိုရင်သူတို့ကစီစစ်ပြီးတော့ကာယကံရှေ့လည်းလျှောက်ထားမယ်သူအသက်စီစစ်ပြီးပြီးသူဘာတွေဘာတွေလုပ်ခဲ့တယ်သူတို့ထောက်ခံချက်ပေါ်မှာအသက်ဆိုင်ရာမြို့နယ်ကနေပြီးတော့စီစစ်ထောက်ခံပြီးတော့ကျွန်တော်တို့ဘိုးဘွေတင်ကြ
မနီယာကိစ္စကြောင့်မြန်မာနိုင်ငံဆိုင်းဆရာအသင်းကနှုတ်ထွက်ခဲ့တဲ့ဆိုင်းဆရာတွေလည်းရှိနေပါတယ်ဒါပေမဲ့လက်ရှိအချိန်ထိနှုတ်ထွက်မဲ့အကြောင်းနဲ့ပတ်သက်ပြီးအသင်းကိုတရားဝင်ရှောက်လွှာနဲ့တင်လာတာတယောက်မှမရှိသေးဘူးလို့လည်းမနုဿဦးကျော်ဝင်းကပြောပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ဗိုလ်ချုပ်ကြီးဟောင်းဦးခင်ညွန့်ကို RFA ကဆက်သွယ်ဖို့စူးစမ်းခဲ့ပေမဲ့အခုချိန်ထိဆက်သွယ်လို့မရခဲ့ပါဘူးမနီယာကရော့ပွဲကိုကရော့ကန်စာပေပညာရှင်245ယောက်ဖိတ်ကြားခဲ့ပြီး190ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်ရှင်